Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေမနက်ခင်း VOA အတန်လွင့်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါပြီရှင်ဒီမနက်ခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမအီတန်ဆင်တဲ့အတူကြီးညာပြီးမှာပါစီးရီးယားမှာလူ30လောက်တိဆုံးခဲ့တဲ့စာတင်ကြောင်းဘုံထိမှန်ခဲ့ရတဲ့အတွက်ဆစ်ရဆွေးပြစ်မှုများမမြောက်စုံစမ်းမှုတွေလုပ်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကတောင်းဆိုလိုက်ပါတယ်တရုတ်သမ္မတရှီကျင်ဖင်ဟာကိုအဓိကခေါင်းဆောင်ကြီးဖြစ်တဲ့တရုတ်ကွန်မြူနစ်ပါတီကနေရာထူးတိုးပေးလိုက်ပါပြီဒေါန်ဆန်းစုကြည်ဟာဟဲလန်ကဲလန်လူသားချင်းစာနာမှုစုကိုလက်ခံရယူခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆုံးဝင
်ဟုတ်ကဲ့ပါရှင်ဒီမနက်ခင်းနားဆင်ရမယ့်သတင်းတူးတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါမှန်မှန်ကန်ကန်သိရှိနိုင်မှုနိုင်ငံတကာအဖွဲ့တွေအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Miss Yahi Lee ကမနေ့ကနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ
် There are no foreign media allowed and only state media intermittent private media are allowed in but they're not the private
တမတမကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တောင်းဆိုခဲ့တာပါတဆက်သေးပါပဲရခိုင်ပြည်နယ်မောင်းတော့အစံဖတ်တိုက်ခိုက်မှုအပြီးရခိုင်ပြည်နယ်လွှတ်တော်ဘက်ကလည်းဒီလေလာရေးကော်မတီဖွဲ့ပြီးကွင်းစစ်စစ်ဆေးနေတဲ့အခြေအနေနဲ့မြန်မာပြည်မှာကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲနောက်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မအီတန့်စင်တို့ကကြီးညာပေးပါမယ်ရှင်
စီးရီးယားမှာချက်တဲ့ပြင်းတွေကကလင်းငယ်အများစုပါတယ်လူ30လောက်သေဆုံးခဲ့တဲ့အကြောင်းတစ်ကြောင်းကိုလေးကြောင်းတိုက်ခိုက်မှုတစ်ခုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကင်မွန်ကတောင်းဆိုပါတယ်ဒီတိုက်ခိုက်မှုကတမင်ရည်ရွယ်လှုပ်ဆောင်တာသာဖြစ်ရင်ဒါဆစ်ရဆွေးမှုတစ်ခုဖြစ်နိုင်တယ်လို့အတွင်းမှုချုပ်ယုံထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်ကုလသမဂ္ဂပညာရေးဆိုင်ရာအထူးတန်တမန်ဗြိတိရှ်ဝန်ကြီးချုပ်ဟောင်းဂေါ်ဒန်ဘရောင်းကလည်းဒီဖြစ်ရအတွက်ဆစ်ရဆွေးမှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုပါတယ်လုံခြုံရေးကောင်စီကဒီကိစ္စကိုဆစ်ရဆွေးပြစ်မှုမျက်မဖြစ်မနေစုံစမ်းမှုတကယ်ဖြစ်လာပြီဖြစ်ပြီး ICC နိုင်ငံတကာဆစ်ရဆွေးမှုတရားရုံးတင်ပြီးဆစ်ဆဲရမှာဖြစ်ကြောင်းမစ္စတာဘရောင်းကပြောပါတယ်ဆစ်လင်းရွေဗိုလ်တဖူးနေမှာသဘုံတွေထိန်းချုပ်ထားတဲ့ Idlib မြို့ကလေးမှာ6ကြိမ်တိုင်တိုင်၄ကြောင်းတိုက်ခိုက်မှုလုပ်ခဲ့ပြီးကျောင်းဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာဆရာမ6ဦးနဲ့ကျောင်းသားကျောင်း22ဦးတို့သေဆုံးခဲ့ရတယ်လို့ Syria လူခွင့်ရဲ့စောင့်ကြည့်ဖွဲ့ကြီးကပြောပါတယ် Syria လူခွင့်ရဲ့စောင့်ကြည့်ဖွဲ့ကြီးနဲ့ American သမ္မတအင်ဘူရိုကဒီတိုက်ခိုက်မှုတွေကို Syria အစိုးရဒါမှမဟုတ် Russia အစိုးရကလှုပ်ဆောင်တာဖြစ်ကြောင်းပြောပါတယ်ဒီ၄ကြောင်းတိုက်ခိုက်မှုကို Syria သမ္မတအာဆတ်အစိုးရဒါမှမဟုတ်ရုရှားကလှုပ်ဆောင်နေဆိုတာတည်တည်ချာချာမသိရသေးပေမဲ့တယောက်ယောက်ကလှုပ်တာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရကပြောပါတယ်
အမေရိကန်သမ္မတမဲဆွယ်ပွဲလူလူစစ်တမ်းတွေမှာပြိုင်ဘက်ဟီလရီကလင်တန်နဲ့ဆိုင်ထောက်ခံမှုပုံမှုကြဆင်းလာနေတဲ့သမ္မတလောင်းဒေါ်နယ်ထရမ့်အနေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းအောင်မြင်မှုတချို့ကိုထုတ်ဖော်ပြီးတော့ကြွားဝါပြောဆိုခဲ့ပါတယ်။နိုဝင်ဘာလ10ရက်မှာကျင်းပမယ့်ဒီသမ္မတရွေးကောက်ပွဲနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာသမ္မတရိုးကျနိုင်ငံရေးသမားတွေမဟုတ်တဲ့အင်ချက်မြေတထေးကြီးဒေါ်နယ်ထရမ့်ဟာအဓိကအပြိုင်မဲဆွယ်နေတဲ့နေရာမှာလူလူစစ်တမ်းတွေအရာမှာနောက်ကျကြက်နေပြီးတော့သမ္မတရိုးကျမဲဆွယ်စီးရုံးတဲ့နေရာထက်ဆိုင်ရင်သူတို့ဟိုတယ်လုပ်ငန်းကိုပြပြီးတော့ထပ်ပြီးတော့မဲဆွယ်နေပါတယ်။သမ္မတအင်ဒိုနဲ့အမေရိကန်လွှတ်တော်ကြား Pennsylvania Avenue မှာစောက်ထားတဲ့ Trump ရဲ့အထင်ကြီးဟိုတယ်တစ်ခုဒီဘက်တွင်မှာဖဲကျိုးဖြတ်ပြီးဖွင့်လှစ်ခဲ့ရမှာသမီး Ivanka Trump က2016ခုနှစ်ကျရင်အဖေအင်ဗျူတော်ကိုလာမယ်လို့ပြောဆိုခဲ့ပါတယ်။အရင်အထင်ကြီးစားတိုက်ကြီးကိုပြန်ပြပြင်တည်ဆောက်ထားတဲ့ဒီဟိုတယ်ဖွင့်ပွဲကို Trump အင်ချမ်းမြေလုပ်ငန်းရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့သမီး Ivanka နဲ့ဒူ Trump ရဲ့ဇနီးနဲ့ကြံသမီး၃ယောက်လည်းတက်ရောက်ခဲ့ပါတယ်။ပထမဆုံးအဖွဲ့အမှားစကားပြောတဲ့ Trump Hotel လုပ်ငန်းအမှုဆောင်ရာရှိ Eric Dancing ကလည်းသမီး Ivanka Trump တို့အနေနဲ့ Hotel လုပ်ငန်းပေါ်မှာအဓိကပြောခဲ့ပေမယ့်သမရလောင် Trump ကတော့သမရမဲဆွယ်ခြင်းနဲ့ချိတ်ပြီးတော့သူအဓိကမူဝါဒတွေအကြောင်းကိုဆက်ပြီးတော့ပြောခဲ့ပါတယ်ရှင်
2016 American သမ္မတရွေးကောက်ပွဲကျင်းပဖို့ရဲ့နီကလာရာနဲ့အမျှသမ္မတလောင်းနှူးကြားတဦးနဲ့တူစော်ကားပြောဆိုခေါ်ဝေါ်တာတွေကောလာဟလတွေကြားနေရတာမို့ American Democracy အနှစ်သာရကိုတချို့ကစပြီးတန်တရားဖြစ်လာနေပါတယ်။ဒါပေမဲ့လည်း American ပြည်ထောင်စုကိုမြောက်ကိုရီးယားကနေရောက်လာတဲ့ဒုက္ခသည်တချို့ကတော့အခုလိုအနှောက်အယှက်ဖြစ်စရာပြောဆိုမှုတွေနဲ့လုံးဝရန်လိုတဲ့အပြောတွေကိုကြည့်ပြီးအံ့ဩဝမ်းသာဖြစ်နေကြတယ်လို့တကယ် Democracy ဆိုတာဒီလိုပါလားလို့အတွေးတွေဝင်ကြတာပါ။ American နိုင်ငံကို2008ခုနှစ်မှာရောက်လာတဲ့ Virginia ပြည်နယ်မှာနေထိုင်သူမြောက်ကိုရီးယားဒုက္ခသည်တဦးကတော့သမရလောင်းနှစ်ယောက်တယောက်နဲ့တယောက်အခြေတင်ပြောဆိုနေတာတွေကိုရေစရာလို့မြင်ပါတယ်။ပြင်းမှန်းချင်ရင်မတင့်တော်ဘူးထင်ရပေမဲ့တကယ်ကတကယ်ကောင်းမွန်တဲ့ ိုကရေစီဆိုတာဘလို့ဆိုတာပြနေတယ်လို့ဆိုပါတယ်လွတ်လပ်စွာပြောဆိုခွင့်ရှိတာမို့ကိုပြောချင်တာပြောနိုင်ပြီတမရကိုတော့ချမ်းမထားပဲလက်ညှိုးထိုးပြောခွင့်ရှိတယ်လို့ပြောပါတယ်တချိန်တည်းမှာပဲ Massachusetts ပြည်နယ်မှာ American ပြည်ထောင်စုရဲ့နိုင်ငံရေးတမိုင်မှာပထမဆုံးချိန်ဖြစ်နေကမ်ဘောဒီးယားနိုင်ငံမှာမွေးဖွားသူ2ဦးပြည်နယ်ရွေးကောက်ပွဲမှာ Democratic နဲ့ Republican Party တွေရဲ့ကိုယ်စားလှယ်တွေဖြစ်နေထိတ်တိုက်တွေ့နေကြပါတယ် Democratic Party က Radim Mom နဲ့ Republican Party ကကမရာကီရိုနှုတ်က Massachusetts ပြည်နယ်အောက်လွတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်နေကြတာဖြစ်ပါတယ်
ပြည်သူနိုင်ငံကလေးမျိုးမှာရှိတဲ့ရွှေပြောင်းဒုက္ခသည်တွေနေထိုင်တဲ့ယာယီစခန်းကိုအပီးတိုင်ရှင်းလင်းမှာဖြစ်တဲ့အကြောင်းကိုတာဝန်ရှိသူတွေကကြေညာပြီးမှပြည်ညာပြီးတရက်မှနောက်ဆုံးအဆင့်ရှင်းလင်းတာတွေစလုပ်နေပါတယ်အဆင်ပြေလို့စောက်ထားတဲ့ယာယီတဲရင်တွေကိုရှင်းလင်းဖို့စောက်လုပ်ရင်းပစ္စည်းကိရိယာတွေနဲ့ဆက်ရင်းတရားတွေကိုသုံးပြီးဝင်ရနေကရှင်းလင်းနေကြပါတယ်။တဲရင်တချို့ကိုတော့ဒုက္ခသည်တွေကကိုယ်တိုင်သူတို့မဖြစ်မနေထွက်ခွာရတော့မဲ့အချိန်ထိမတိုင်ခင်ဗုဒ္ဓဦးနေကမိရှုထားရခဲ့ကြတာပါ။မိမရှုဖို့ပြောထားပေမဲ့လည်းမထွက်ခင်မှာတဲတွေကိုမိရှုထားခဲ့လေတဲ့ထားခဲ့ကြတဲ့အဆင့်လာအတိုင်းလုပ်ခဲ့ကြတာမို့လောင်နေတဲ့မိတော့တွေကိုတော့မိသက်ဝန်ထမ်းတွေကလိုက်လံနှိမ့်သက်ခဲ့ကြပါတယ်။ဥရောပရွှေပြောင်းဒုက္ခသည်ပြဿနာရဲ့သင်္ကေတတစ်ခုလို့ဖြစ်လာနေတဲ့ဒီဒုက္ခသည်ယာယီစခန်းတွေကိုရှင်းလင်းပြီးတော့စခန်းအတွင်းဆူဆူရွရွအခြေအနေအောက်မှာနေထိုင်နေကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုပြန်လည်နေရာချထားပေးဖို့ပြင်သစ်တာဝန်ရှိသူတွေကဆောင်ရွက်နေကြပါတယ်။ကာလီဒုက္ခသည်စခန်းကိုစတင်ရှင်းလင်းတဲ့တင်းနာနေကစားလို့ရွှေပြောင်းဒုက္ခသည်4000လောက်ကိုပြည်သစ်နိုင်ငံတစ်ဝက်မှာရှိတဲ့ဒုက္ခသည်လက်ခံနေရာချထားရေးဌာနတွေကိုပို့ထားခဲ့တယ်လို့ပြင်သစ်တာဝန်ရှိသူကပြောပါတယ်။
Your American တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကမနေ့ခင်တင်းတွေကိုဆက်လက်ကြညာနေပါတယ်နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဒေါန်ဆန်းစုကျူကို Helen Keller နိုင်ငံတကာအဖွဲ့ HKI က2016ခုနှစ်အတွက်လူသားချင်းစာနာမှုစုကို October 29ရက်ကျက်သပတေးနေ့မှာချိန်မြှင့်ပါတယ်။ဒေါန်ဆန်းစုကျူအနေနဲ့မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးစီးပွားရေးလူမှုရေးကဏ္ဍတွေတိုးတက်အောင်ကြိုးပမ်းမှုတွေနဲ့လူသားချင်းစာနာမှုနဲ့အကူအညီပေးတာတွေအတွက်ဂုဏ်ပြုတဲ့အနေနဲ့ပေးအပ်ကြောင်း HKI အဖွဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာ Howard Chong ကနေပြည်တော်နိုင်ငံချိုင်းဝန်ကြီးဌာနကိုလာရောက်ပြီးစုပေးစင်မှာပြောပါတယ်။ American ပြည်တော်စုမှာပထမဆုံးဝေးစားပွဲရခဲ့တဲ့မျက်မမြင်နားမကြားမတန်ဆွမ်းသူတူဖြစ်တဲ့ Helen Keller တည်ထောင်ခဲ့တဲ့HKI အဖွဲ့ကမြန်မာအပေါင်းအဝင်အာရှနဲ့အာဖရိကနိုင်ငံပေါင်း22နိုင်ငံမှာမျက်စိနဲ့နားရောက်ကအပေါင်းအဝင်ကျန်းမာရေးနဲ့အာဟာရမချွတ်တဲ့ဇေယျဆံရစီမံကိန်းပေါင်း120ကျော်လှုပ်ဆောင်နေတာပါ Helen Keller ဟာမျက်စိလည်းမမြင်နားလည်းမကြားရတဲ့မတန်မဆွမ်းဘွားကနေစူးစမ်းမှုနဲ့ခက်ခဲတွေကိုကြော်လွှားခဲ့တယ်လို့လူသားတွေကပါကုညီဆောင်ရှောက်ခဲ့သူမို့ဒီလိုအမျိုးသမီးစီကရတဲ့စုကိုပို့ပြီးတန်ဖိုးထားကြောင်းစုလက်ခံယူခဲ့တဲ့ဒေါန်ဆန်းစုကြီးကပြောပါတယ်။ဆိုင်းရဆံမတူဖြစ်တဲ့လူမှုရေးတက်ကြွလှုပ်ရှားသူ Helen Keller က1959ခုနှစ်မှာ HKI ကိုထူထောင်ခဲ့ပြီး1960ကစပြီးသူ့လိုအများလူအကျိုးထူးထူးချွန်ချွန်ဆောင်ရွက်သူတွေကိုစုချင်းမြင်တာပါ2009ခုနှစ်မှာလူသားချင်းစာနာမှုဆိုင်ရာစုစတင်ချင်းမြင်တာဖြစ်ပြီးဒီစုကိုအမေရိကန်နိုင်ငံကျောင်းဝန်ကြီး Hillary Clinton လည်း2013မှာရခဲ့ပါတယ်
အင်းတရုတ်နိုင်ငံကောင်းဆောင်ကြီးဖြစ်တဲ့မော်စီတုံတန်ချန်ပိန်းတို့နဲ့ဒန်းတူဖြစ်တဲ့အဓိကကောင်းဆောင်ကြီးဖြစ်လက်ရှိသမ္မတရှီကျင့်ပင်ရာတို့ကိုတရုတ်ကွန်မြူနီပါတီကတိုးမြှင့်ပေးလိုက်ပါတယ်။ဘေကျင်းမြို့မှာ၄ရက်ကြာကျင်းပခဲ့တဲ့ကွန်မြူနီပါတီအစည်းအဝေးပွဲပြီးမှာအဖွဲ့ဝင်တွေစုပေါင်းပြီးတော့ရဲဘော်ရှီကျင့်ပင်ကိုအဓိကကောင်းဆောင်ကြီးဖြစ်သတ်မှတ်လိုက်မယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တဟာစနစ်ကိုအမြဲတစေလိုက်နာပြီးဘလို့အချင်းနေဘလို့အကြောင်းရင်းနဲ့မှဘဲတူးတယောက်တောင်းဟုတ်အဖွဲ့စည်းကမှဘရော့မှမချိုးဖောက်ရဘူးဆိုတဲ့စုပေါင်းကောင်းဆောင်မှုရဲ့အရေးပါတဲ့အကြောင်းကိုအလေးပေးပြလိုက်တာဖြစ်ပါတယ်။သမရရှိချင်းပင်ကိုကွန်မြူနီပါတီရဲ့အဓိကကောင်းဆောင်အဖြစ်ခုလိုခန့်အပ်လိုက်တာဟာအဆောင်အအောင်သဘောမျိုးသာလှုပ်ဆောင်နေဆိုပေမဲ့လည်းရာစုနှစ်ပေါင်းများစွာမှာတရုတ်နိုင်ငံရဲ့အာဏာရှိဆုံးကောင်းဆောင်တွေကတဦးပါဝင်ဖြစ်တဲ့ရှိချင်းပင်ရဲ့အားစိုက်မှုကိုပေါ်လွင်စေပါတယ်။
ပါကစ္စတန်နိုင်ငံအစ္စလမ်ဘက်မြို့တော်မှာရှေ့သတင်းပတ်ထဲကျင်းပဖို့စီစဉ်ထားတဲ့အစိုးရဆန့်ကျင်ချိတဲ့ဆန္ဒပြပွဲတွေမလုံအောင်ကြိုးစားတဲ့အနေနဲ့လမ်းမတွေပေါ်မှာနိုင်ငံရေးစုဝေးပွဲတွေအားလုံးကိုပါကစ္စတန်အာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်။ဒါပေမဲ့စုဝေးမှုတွေဟာလူလူငင်းချင်းနဲ့တည်ငြိမ်ရေးကိုချင်းချောက်နိုင်တာမို့ကာကွယ်တဲ့အနေနဲ့ဒီတားမြစ်မှုကိုနှစ်လကြာပြုလုပ်ထားမှာဖြစ်ကြောင်းပါကစ္စတန်ပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ခရစ်ကတ်အားကစားသမားဘဝနဲ့နိုင်ငံရေးလှုပ်လာတဲ့ MM ခန်းရဲ့အတိုက်ခံပါတီနိုင်ငံရေးပါတီကိုထောက်ခံသူတွေအနေနဲ့တက်ကြွလှုပ်ရှားသူတွေကတော့နိုဝင်ဘာလ2ရက်နေ့မှာအစ္စလာမဘတ်မြို့တော်မှာစုဝေးပြီးဝန်ကြီးချုပ်နဝတ်ရှရစ်နှုတ်ထွက်ပေးတဲ့အထိမြို့တော်ကိုပိတ်ဆို့ထားကြမယ်လို့ကြုံဝါကြပါတယ်ဒီနေ့အစောပိုင်းပေါက်ကြားခဲ့တဲ့ပနားမဥပဒေအကျိုးဆောင်လုပ်ငန်းငွေကြေးဆိုင်ရာဆာရက်ဆာဂျန်တဲမှာဝန်ကြီးချုပ်ရဲ့မိသားစုဝင်တွေဘဏ်အကောင့်ရှိနေတာဖော်ပြခြင်းကစပြီးအခုလိုဝေဖန်မှုတွေဖြစ်နေတာပါ
ကမ္ဘာတဝန်းကသဘာဝတော်ရိုင်းတရိတ်ဆန်တွေဦးရေဟာ1980ခရဲက60ရာခိုင်နှုန်းနီးပါးထိကျဆင်းသွားပြီးတော့ဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့လူတွေရဲ့လူဆောင်ချက်တွေကြောင့်လို့အပြစ်တရားမှာပဲဖြစ်ပါတယ်လို့ထိမ့်သိမ့်ရင်အဖွဲ့တွေစီရင်ကစားမှာဖော်ပြထားပါတယ်ခုလိုလက်တလောဖြစ်စဉ်တွေဆက်ဖြစ်နေမယ်ဆိုရင်တော့ကမ္ဘာတရိတ်ဆန်ဦးရေဟာ2020ပြည့်နှစ်မှာအခုရှိတာထက်3ပုံ2ပုံလောက်ပဲရှိတော့မှာဖြစ်ပြီးတော့နှစ်စဉ်200ခိုင်နှုန်းလောက်ကျဆင်းနေနှုန်းလည်းရှိတယ်လို့ကမ္ဘာတော်ရိုင်းတရိတ်ဆန်ထိမ့်သိမ့်ရင်ရန်ပုံငွေအဖွဲ့ World Wildlife Fund ရဲ့ World Wildlife Fund နဲ့ London တတ္တဗေဒအသင်း Zoological Society of London တို့ရဲ့ပူးတွဲအစီရင်ခံစာမှာတတိပေးထားပါတယ်။ဒီအစီရင်ခံစာကသိပ္ပံပညာရှင်တွေနှစ်ရှည်လများစွာစောင့်ကြည့်လာတဲ့တိရစ္ဆာန်မျိုးစိတ်ပြအညွန့်ကိုအခြေခံထားတာပါ။ကမ္ဘာတဝန်းကတိရစ္ဆာန်မျိုးစုံဥယျာဉ် 14,000 ကျော်ရှိနေပါတယ်ရှင်။ Direct from Washington
နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတန်နဲ့မအီတန်စင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာအဖွဲ့တွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီကမနေ့နယူးယောက်မြို့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်သတင်းစာရှင်းလင်းပွဲမတိုင်ခင်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်သွင်းခဲ့တဲ့သူ့ရဲ့အစီရင်ခံစာမှာလည်းတိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်ကြုံရတဲ့လူခွေချိုးဖောက်မှုတွေနဲ့ဒုက္ခသည်တွေရဲ့အရေးပြဿနာတွေကိုအလေးပေးပြောကြားခဲ့တာဖြစ်တဲ့အကြောင်းအသေးစိတ်ကိုမနနာချမ်းကဆက်ပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ဒေသစံတော်ချိန်ကြာတာပရင်းနေနေခင်ပိုင်းကနယူးယောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေဟာစိုးရိမ်စရာအခြေအနေမှာရှိနေပြီးအောက်တိုဘာလ9ရက်နေ့ကမောင်တော်နဲ့ဘူးသီးတောင်ဒေသတွေမှာဖြစ်ခဲ့တဲ့နေကြားဆောင်ရဲစခန်း3ခုတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရတာနဲ့လက်ရှိအဲ့ဒီဒေသမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်တောင်းနဲ့ချီတဲ့ဒေသခံအရဲသားတွေနေရက်စွန့်ခွာထွက်ပြေးနေကြရတာတွေကိုသူကပြောဆိုခဲ့တာပါအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မောင်တော်ဒေသတဝိုက်ကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ထားပြီးစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဒေသလုံခြုံရေးရှင်းလင်းမှုစီမံချက်အတွင်ဒေသခံရဲသားတွေပေါ်အထူးသဖြင့်မွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့သတင်းမှန်ကိုတိတိကျကျသိရှိခွင့်မရတဲ့ပေါ်စိုးရိမ်ကြောင်းဒါကြောင့်အဲ့ဒီဒေသကိုနိုင်ငံတကာအဖွဲ့တွေဝင်ရောက်ခွင့်ပြုဖို့မြန်မာအစိုးရကို Miss ရန်ဟီလီကတောင်းဆိုခဲ့ပါတယ
် There are no foreign media allowed and only state media intermittent private media are allowed in but they're not the private media
အစိုးရပိုင်းသတင်းမီဒီယာတွေနဲ့ပုဂ္ဂလိကသတင်းမီဒီယာတွေကလွဲလို့နိုင်ငံခြားသတင်းမီဒီယာတွေကိုတွားရောက်သတင်းယူခွင့်မပြုပါဘူးဒါအပြင်ပုဂ္ဂလိကသတင်းမီဒီယာဆိုရင်လေရခိုင်ပြည်နယ်အခြေအနေကိုရေးသားဖော်ပြခွင့်မပေးပါဘူး။ကျမကိုယ်တိုင်လည်းအဲဒီကအခြေအနေတွေကိုဘာမှမသိရတယ်လို့နိုင်ငံတကာအတိုင်းဝိုင်းကလည်းအလားတူပါပဲ။ဘာဖြစ်နေတယ်လဲဆိုတာမသိပါဘူး။လောလောဆယ်မှာအရက်သားတွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုအမျိုးသမီးတွေအပေါ်အာဏာပြုကျင့်မှုဖမ်းဆီးမှုတွေလို့ဆိုးရွားလာတဲ့သတင်းတွေကိုပဲကြားနေရပါတယ်။ဒါတွေနဲ့ပတ်သက်လို့လည်းအတီးမပြုတ်နိုင်သေးပါဘူး။ဒါကြောင့်မကြသေးခင်ကအကြမ်းဖက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုသိရှိနိုင်ဖို့အဲ့ဒီဒေတာတွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်နဲ့တမာတမတ်ကြတဲ့စုံစမ်းမှုတွေလှုပ်ဆောင်ခွင့်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်
မြန်မာအစိုးရကတော့လုံခြုံရေးတပ်ဖွဲ့တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေဟာဖန်တီးလှုပ်ကြံမှုသာဖြစ်ပြီးတော့အစိုးရကဥပဒေနဲ့အညီဆောင်ရွက်နေကြောင်းကိုတုံ့ပြန်ထားပါတယ်လက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာတသန်းကျော်ရှိပြီးလွန်ခဲ့တဲ့2012ခုနှစ်ကစလို့ဒေသခံရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်မွတ်စလင်တွေအနေနဲ့လွတ်လပ်စွာသွာလာခွင့်ပညာသင်ကြားခွင့်ကျန်းမာရေးစောင့်ရှောက်မှုနဲ့နိုင်ငံသားဖြစ်ခွင့်လိုအခြေခံအခွင့်အရေးတွေဆုံးရှုံးနေရတာကိုလည်း Miss ရန်ဟီလီကထောက်ပြထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကန့်သက်ထားတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုလက်ရှိအစိုးရအနေနဲ့ပြင်ဆင်ဖို့မျှော်လင့်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ
်။ The 1982 Citizenship Act is still the act, the law that governs the country in Myanmar.
ကျမအပါဝင်နိုင်ငံတကာအတိုင်းဝိုင်းကထက်ခါတလဲလဲဖိအားပေးတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာ1982နိုင်ငံသားဥပဒေကအသက်ဝင်နေဆဲဖြစ်တာကြောင့်ဒီဥပဒေအရသူတို့ကိုအတိအမှန်မပြုပါဘူး1982မတိုင်ခင်ကရိုဟင်ဂျာတွေဟာနိုင်ငံသားအဖြစ်အတိအမှန်ပြုတဲ့ကတ်တွေရှိခဲ့ကြပါတယ်ဒါပေမဲ့2012ခုနှစ်ကစလို့လူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီကတ်တွေကိုအရင်အစိုးရလက်ထက်ကပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်မြန မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုဘင်္ဂါလီတွေဖြစ်တာလက်ခံထားတာပါလက်ရှိအစိုးရအနေနဲ့1982ဥပဒေကိုပြင်ဆင်ရေးဆွဲတာဒါမှမဟုတ်ပယ်ဖျက်တာမျိုးလုပ်လိမ့်မယ်လို့မျှော်လင့်ထားပေမဲ့ဒီဥပဒေပြင်ဆင်ဖို့ကိုလက်ရှိအစိုးရကမရည်ရွယ်ထားဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်
သတင်းစာရှင်းလင်းပွဲမတိုင်ခင်ကြာသပတေးနေ့မနေ့အစောပိုင်းကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာမစ်ယန်ဟီလီတင်သွင်းခဲ့တဲ့လူ့အခွင့်အရေးအစီရင်ခံစာမှာလည်းမကြသေးခင်ကမြန်မာနိုင်ငံမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား21ရာစုပြည်လုံးညီလာခံကျင်းပနိုင်ခဲ့တာကိုသူကကြိုဆိုပေမဲ့လက်တွေ့အခြေအနေမှာငြိမ်းချမ်းရေးရဖို့အလန့်ဝေးနေစေဆိုတာကိုလည်းသူကထောက်ပြခဲ့ပါတယ
် Human rights violations continue to be reported with little or no accountability in conflict affected areas
လူ့ခွင့်ရေးချုပ်ဖောက်မှုတွေကပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာဆက်လက်ဖြစ်ပွားနေတာပါအတ္တမတတ်သားသည့်စုဆောင်းမှုအရက်သားတွေကိုဖမ်းဆီးတာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပါဝင်ပါတယ်အဲ့ဒီလိုပဋိပက္ခဖြစ်တဲ့ဒေသတွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုတက်ဆိုင်တဲ့အဖွဲ့တွေအားလုံးကကျူးလွန်နေကြတာဖြစ်ပါတယ်။ဒီအထက်မှာမြမတက်မတော်လဲပါဝင်ပါတယ်။တချို့ဒေသတွေအထူးသဖြင့်ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာလက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့အတွက်မကြသေးခင်ကနေပြီးခဲ့တဲ့လအနည်းငယ်အတွင်းဒုက္ခသည်တွေထွက်ပြေးနေကြရစေပါ။ဒီပဋိပက္ခတွေကကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်လိုအခြားဒေသတွေကိုပါပြန့်နှံ့လာနေပါတယ်။
ဒါ့အပြင် NLD ဥဆောင်တဲ့အစိုးရတည်လက်ထက်လူ့ခွင့်ရေးတိုးတက်လာဖို့မှာစိန်ခေါ်မှုတွေရှိနေပြီးဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးအကျဉ်းသားကိစ္စတရားဥပဒေစိုးမိုးရေးနဲ့ဥပဒေပြင်ဆင်မှုမှာလိုအပ်ချက်တွေရှိနေတာတွေကိုလည်းကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်သွင်းခဲ့တဲ့အစီရင်ခံစာမှာမစ်ယန်ဟီလီကထည့်သွင်းခဲ့ပါတယ်ရှင်
မနနာချမ်းမဖြစ်တဆက်သေးပါပဲရခိုင်ပြည်နယ်လွတ်တော်မှာဒီလွတ်တော်ကနေကွင်းစင်းစစ်ဆေးနေတဲ့အခြေအနေကိုလည်းတင်ပြချင်ပါတယ်ရခိုင်ပြည်နယ်မောင်းတော်အကြမ်းဖက်တိုက်ခိုက်မှုပြီးရခိုင်ပြည်နယ်လွတ်တော်ကနေလေးလာရေးကော်မတီဖွဲ့ပြီးတော့ကွင်းစင်းခဲ့ရမှာလုံခြုံရေးနဲ့အလုပ်ကိုင်ယာယီကအဓိကကြနေတယ်လို့ဆိုပါတယ်ဒီလ24ရက်နေ့ကဖွဲ့လိုက်တဲ့အကြမ်းဖက်ခံရမှုလေးလာသုံးသပ်ရေးကော်မတီမှာတော့ရခိုင်မျိုးသားပါတီ ANP ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကဥက္ကဋ္ဌကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ကိုယ်စားလှယ်ဦးဇော်ဇော်မြင့်ကအတွင်းရေးမှူးဖြစ်ဝင်ယူထားပါတယ်ပါတီစုံကအဖွဲ့ဝင်17ဦးပါတယ်ရခိုင်ပြည်နယ်လွှတ်တော်ရဲ့လေးလာရေးကော်မတီနဲ့ပတ်သက်ပြီးတော့ကော်မတီအဖွဲ့ဝင်2ဦးဖြစ်တဲ့အစိုးရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ
်အကျံဖက်မှုဒေတာသုံးသပ်ရေးကော်မတီတို့ဖွဲ့ပါတယ်24ရက်နေကဖွဲ့ပါတယ်ဒါတို့တော့ဥထာကြီးကခေါ်ပြီးတော့ဒီလိုကော်မတီလေးဖွဲ့ပြီးတော့လေးလာမဲဆိုရင်ဖြင့်ကိုရခိုင်ပြည်သူတွေဆုံးရှုံးမှုမရှိအောင်ကြောင်းအခုကတော့လမ်းပြီးတော့ပြေးနေကြရခင်ဗျာလေး။တပိုင်းအချိန်လေးနီးလာပြီလေ။ပြီးတော့ဒါနဲ့ကျွန်တော်တို့ဒီကော်မတီလေးဖွဲ့ချက်မယ်။ရေချမ်းသာရာကြီးအတွက်လုံခြုံရေးချမ်းသာရာကြီးအတွက်ဘယ်လိုစီမံချက်တွေလုပ်ရင်ကောင်းမလဲ။လက်တွေ့ကွန်ဆင်းဆောင်ရွက်ခြင်းအပြင်ဒါပြည်ပြည်နေထားဝယ်လက်ရှိပြည်လာမယ်။အဲဒီအမှကျွန်တော်တို့အစိုးရကဘယ်လိုထောက်ပံ့ပေးနိုင်မလဲ။ဘယ်လိုအကူအညီပေးရင်ကောင်းမလဲပေါ့ဗျာ။အကြံဉာဏ်ပေးမယ်ပေါ့ဗျာ
။ဟုတ်ကဲ့။အဲ့တော့အခုလိုမျိုးဒီအရေးပေါ်ပေါ့နော်။ဒီအကြံဖတ်မှုတွေကြုံရတဲ့အချိန်မှာဒီနိုင်ငံတကာကနေပြီးတော့ဒီအထူးသဖြင့်ကုလသမဂ္ဂကနေပြီးတော့ဗောနော်ဒီစိုးရိမ်မှုတွေအတွက်ဒီတောင်းဆိုမှုတွေလှုပ်ထားတဲ့အပေါ်မှာရောဘယ်လိုသက်ရောက်မှုမျိုးရှိနိုင်မလဲ
ဒါကတော့ဆုံးဖြတ်နိုင်တာအဆိုးရလေဟိုတောင်းဆိုမှုဆိုတာကတော့နိုင်ငံတကာအမြင်နဲ့သူဒီလူတိုင်းဆန္ဒနဲ့အမြင်နဲ့တောင်းမှာပါပဲဟိုတစ်ဖက်ကတင်တာလည်းရှိမှာပေါ့ဗျာမဟုတ်မမှန်တာကြီးလည်းရှိကောင်းရှိမှာပေါ့ဟုတ်တာကြီးလည်းပါရင်ပါမှာပေါ့ဒီနေရာမှာကျွန်တော်တို့ဒီကမှာဘလို့ညီညီချင်းချင်းနဲ့နေနိုင်မလဲဆိုတဲ့အချက်ကိုပဲကျွန်တော်တို့တွေးကြတာပါ။နောက်ရေရှည်အယူစီးပွားအတွက်ဘာတွေလုပ်ပေးသင့်တယ်လဲဆိုတဲ့အချက်ဒီပေါ့နော်။ဒါလက်တွေ့ကြတဲ့ကျွန်တော်လေ့လာမှုတစ်ခုပါ။ဒါကူညီတဲ့သဘောလေးပါ။ဟိုအစိုးရဆိုတာတော့ဒီဗျာကျွန်တော်တို့တကယ်တမ်းကွင်းဆင်းကြည့်တာနဲ့အစိုးရသွားတဲ့လမ်းကြောင်းတွေတော့မတူဘူးပေါ့။ကျွန်တော်တို့ကတော့ရွာတွေကြည့်ပါရီကအစကွင်းဆင်းကြည့်တာခဲ့တာရှိပါတယ်။ဒါပေမဲ့ကျွန်တော်ဒီမြေပြင်အနေအထားမှာကြတော့တပ်ပုံတွေထဲမှာလည်းဒီsocial media တွေမှာလည်းကျွန်တော်တို့တွေ့နေရတာပါပဲဟိုရှုတာကတယောက်ပြတာကတယောက်ကိုအဲ့လိုဖြစ်နေတယ်ကြေကနာတွေကတော့အများကြီးရှိပါတယ်လက်နဲ့ဒီမီဒီယာတွေရှိပါတယ်ရွာတွေကခံပစ်တာတွေရှိပါတယ်အဲ့ဒီရွာတွေဦးလည်းသတိကြီးကြီးနေပဲအခုဖမ်းဆီးရမိတဲ့ပုံစံတွေဦးလည်း CCTV နဲ့ပဲအားလုံးကိုမြင်သာတင်သာအောင်စစ်ဆေးတာတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီကိုတိုင်းပေါ့နော်ကွင်းစင်သွားရောက်နိုင်တာဖြစ်တဲ့အတွက်အဒီအဓိကဒီအစိုးရပေါ့နော်တိုက်တွန်းခြင်းတဲ့အချက်ဆိုရင်ဘယ်အချက်ကိုထောက်ပြမလဲ
အဓိကတော့ဗျာလုံခြုံရေးပေါ့ဒီနေရာမှာအခုကဘာဖြစ်တာလဲဆိုတော့အချိန်ကဖြစ်ခဲ့ဦးတဲ့သင်ခန်းစာတွေရှိတယ်အဲ့ဒီအချိန်ကဖြစ်ခဲ့တဲ့သင်ခန်းစာတွေအပေါ်မှာကျွန်တော်ဒီနေရာမှာဘယ်လိုလုံခြုံရေးပေးနိုင်မလဲနောက်ဒီဒေသခံတွေအတွက်ဘယ်လို လူကန်စီဝါရေးအခွင့်အလမ်းတွေကိုဖန်တီးပေးနိုင်မလဲဆိုတဲ့အချက်ပေါ်ပေါ့ဗျာဒါကကျွန်တော်တို့ကဒါလေးကိုထည့်စဉ်းစားရတာပေါ့နောက်ဒီဒေသခံတွေအတွက်ဟိုနေမြေလုံးချုံရေးမှာဘယ်လိုပါဝင်ပတ်သက်တင်တယ်လဲဆိုတဲ့အချက်တွေကိုထည့်စဉ်းစားပါတယ်ဒါတွေကတော့အဓိကပြန်ပြီးမှာပေါ့ဆိုရအောင်လေ
ဟုတ်ကဲ့အဲ့တော့ဒီပြဿနာကိုဖြေရှင်းနိုင်ဖို့ဆိုလို့ရှိရင်ဘယ်အချက်တွေကိုအဓိကထားပြီးတော့ခုနကဒီလုံချုံရေးနဲ့အလုတ်ကင်ပြင်ပေါ့နော်ဖြေရှင်းဖို့လိုမယ်ထင်ပါလား
ဟိုလူဘယ်လင်းရှိလာဟိုအချိန်တစ်ခုကိုကျွန်တော်တို့ညောရမှာပေါ့နော်တယောက်နဲ့တယောက်ကသူတို့လည်းဟိုတခြားဒီမြန်မာပြည်ထဲမှာနေကြတာလည်းနှစ်ပေါင်းများစွာရှိတာခဲ့ကြပြီဒီမှာပဲမွေးဒီမှာပဲပြေးကြတဲ့လူလည်းရှိခဲ့ကြပြီပေါ့ဗျာဒါအစင်နာအရရှိခဲ့ပြီးပါပြီအဲ့ဒီဒေသကတော့ဟိုအင်္ဂလိပ်ရှိလက်ထက်ကပဲကျွန်တော်တို့သိရတဲ့တော့ဒီဒေသမှာတော့အစ္စတန်ဘာသာကိုကိုရဲ့လူကတော့မြင်ရတာပေါ့ဗျာဆိုတော့ဒီလူတွေရဲ့မိမိနိုင်ငံနဲ့မိမိပြည်နယ်အတွင်းမှာရှိတဲ့တိုင်းရင်းသားတွေကိုရေးသားချစ်ခင်လာအောင်နောက်အတူတူကနေနိုင်အောင်ကျွန်တော်တိုင်းရင်းသားတွေကလည်းလုံခြုံစိတ်ချတဲ့အခွင့်အလမ်းတစ်ခုနဲ့နေနိုင်အောင်တော်တော်ကြီးကိုလုပ်ရမယ်ဆိုလို့တင်တာကတော့ကျွန်တော်တို့ဒေသစီးပွားရေးဖွံ့ဖြိုးရေးဒီပေါ်မှာအလားမျိုးတွေလုပ်ပေးနိုင်ရင်တော့အလုံးနဲ့အချိန်ချုံးနိုင်ခြင်းဖြင့်နောက်ပြန်ပြီးတော့ညှို့ဖို့တစ်ခုရလာပါလိမ့်မယ်
ဒါကတော့ရခိုင်ပြည်နယ်လေးလာရေးကော်မတီအဖွဲ့ဝင်ဦးဝင်းနိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။လာမယ့်2019ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲတွေမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကမဲအပြတ်သက်နဲ့အနိုင်ရခဲ့ပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NND ပါတီကြီးအနေနဲ့တိုင်းရင်းနယ်မြေတွေမှာလစ်လက်နေရာတွေရွေးချယ်မဲ့ဂျားဖြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သင့်သလား။ရှင်ပြိုင်မျိုးရောလိုအပ်ပါသလားဆိုတဲ့အမြင်တွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်။
အော်တိုဝါလာ28ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်တရက်ထုတ်ပြန်ပြီးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အသီးသီးမှလွှတ်တော်ကိုယ်စားလှယ်လေ့လံနေတဲ့မဲဆန္ဒနယ်တွေအတွက်လာမယ့်2019ခုနှစ်ဧပြီလ1ရက်နေ့စနေနေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဦးစီးပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့အညီကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲတွေကျင်းပပြုလုပ်မှာဖြစ်တယ်ဆိုတာကြေညာလိုက်တာဖြစ်ပါတယ်ဒီလိုမျိုးတိုင်းနယ်ပြည်နယ်အသီးသီးကနေရာတော်တော်များများမှာအနိုင်ရခဲ့တဲ့ NND ပါတီကြီးအနေနဲ့လွှတ်တော်အသီးသီးကတိုင်းရင်းသားနယ်မြေတွေကလစ်လက်နေရာတွေကိုရွေးချယ်မဲ့အခုတဖန်ပြန်ပြီးကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲတွေမှာရောပါဝင်ရှင်ပြိုင်သင့်ပါသလားအမတ်အများစုနေရာရထားတဲ့လွှတ်တော်တွေကလစ်လက်နေရာတွေမှာရှင်ပြိုင်ဖို့ရောလိုအပ်ပါသလားဆိုတာကိုတော့မြန်မာနိုင်ငံရေးကိုလေးလာအကဲခတ်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
ကျွန်တော်အနေနဲ့ကတော့သမကြကြပြောမယ်ဆိုရင်တော့ဟိုပြိုင်စင်းတယ်လို့ပဲထင်တယ်ဟိုဘာကြောင့်လဲဆိုတော့တနင်္ဂနွေလုံးရဲ့ဟိုအနေအထားအရာတိုင်းသားပါတီတွေကလည်းမဟာမိတ်ဖွဲ့ထားတယ်ဆိုတော့အနေအထားမျိုးမရှိဘူးနောက်တကယ်တကယ်နိုင်ငံရေး policy တွေပြောကြဆိုကြပြီဆိုလို့ရှိရင် NLD ကိုဟိုလုံးဝထောက်ခံပါတယ်ဆိုတော့သဘောမျိုးပေါ့နော်ဟိုအဲ့ဒီအနေအထားမျိုးမရှိဘူးတိုင်းတယ်လို့ကျွန်တော်ထင်ပါတယ
်ဒီအစိုးရအဖွဲ့တွေမှာပါသွားဒေါန်ဆန်းစုကြည်ရဲ့ကော်မူမဲဆန္ဒနယ်အပါအဝင်တခြားနယ်မြေတွေလည်းပါတယ်ပေါ့ဒါမဲ့ဆရာတိုင်းရင်းသားနယ်မြေတွေလည်းရှိပါတယ်အထူးသဖြင့်တော့ကျေးသီးမိုင်းရှူညောင်ရွှေပေါ့နော်ဆရာအဲ့ဒီဒေသတွေကျိုင်းတုံပါပါတယ်အဲ့တော့အဲ့ဒီဒေသတွေကိုသွားပြီးတော့သူတို့လစ်လက်အတွက်ပေါ့နော်ဆရာဒီဂျားဖြတ်ရွေးကောက်ပွဲတွေမှာဝင်ပြိုင်မယ်ဆိုလို့ရှိရင်ရောဆရာအဲ့မှာရှိတဲ့တိုင်းရင်းသားပါတီတွေနဲ့ NLD နဲ့အပြိုင်မှုကဘယ်လိုရှိနိုင်ပါလဲဆရာ
ရွေးကောက်ပွဲမှာလုတ်ဖြစ်ခဲ့တဲ့နောက်ဟိုတိုင်းဟိုပေါ့ဒေသအခြေအနေကဒီနေမှုမရှိလို့တိုက်ပွဲတွေဖြစ်နေလို့ဆိုပြီးတော့ပြဖြစ်လိုက်တဲ့နေရာတွေရှိတယ်။အဲ့နေရာတွေကတော့ကျွန်တော်ထင်တယ်ရနေတိုင်းအဖွဲ့အစည်းတွေကဟိုဩဇာညောင်းတဲ့ဒေသတွေဖြစ်တဲ့အတွက်ကြောင့်လို့ SNL ကနိုင်လို့မယ်လို့ထင်တယ်။အဲဥက္ကဋ္ဌဦးတို့ပါတီဒါပေါ့လေ။ NLD ရဲ့အနေထားကတော့ဒီရှမ်းပြည်နယ် NLD တာဝန်ခံကိုဥသွင်းထင်တာဖယ်ရှားလိုက်တဲ့ကိစ္စမှာကတော့ဟိုအလုံးမလုံးဘူးပေါ့ရေကောက်ဝဲတွင်ကသူကပြင်းရေးမဆင်းဘူးဆိုပြီးတော့အဲ့ဒီလိုဆွဆွဲချက်တစ်ခုလည်းပါတယ်ဒါကြောင့်မလို့ဒိဋ္ဌာကိုအခုသူတို့ပြီးပြအောင်ဆောင်ရွက်ပြီးလို့ရှိရင်တော့ကိုတာဝန်ခံပုဂ္ဂိုလ်ပြန်ပြီးတော့တာဝန်ယူပြီးဖြစ်စီနောက်ထပ်အသစ်လဲလိုက်ကြည့်ပဲဖြစ်စီဒီတစ်ခေါက်ကြာကြာရေကောက်ပွဲကိုတော့တက်တက်ကြွကြွဒီစီရင်လုပ်တော့ပြီးတော့ရေကောက်ပွဲဝင်လိမ့်မယ်လို့ယူဆပါတယ်ချက်ပြည်နယ်မှာကဟိုအရင်2015မှာတုန်းကလေပြည်ထောင်ချိုးကနေရာတော်တော်များများနိုင်ထားခဲ့တာလို့ရှိတယ်။အဲဆိုတော့ရှမ်းပြည်နယ်မှာတော့ဟိုဒီတချို့နေရာတွေက SNL နိုင်တယ်။တချို့နေရာတွေကလည်းအဲ NLD နဲ့ပြည်ထောင်ချိုးနဲ့အကျိတ်နဲ့နည်းနည်းအရှင်ပြန်ရလိမ့်မယ်လို့ထင်တယ်။
Sia uye tu ni nego di japa uye kau puema sia piamiro sibaimu season silas.
Lulu lala, padi zai matawan ni jono wujang tau biar dari, tunda dari jono lechine sanda siwa le. Ari wajan aku uye miare bo. Tajam bo jono a, lama uye kau puai ma jono di sudo kuli le jono wujang sibaimu segi siwa wa.
ဒါကတော့မြန်မာအရေးကိုလေးလာအကဲခန့်နေတဲ့ချမ်းပြည်နယ်တည်ပေါ်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟာဦးရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါပြီးခဲ့တဲ့2005ခုနှစ်အတွင်းရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့တတိုင်းပြည်လုံးတိုင်းဒါနဲ့ NLD မျိုးပြပေးကြပါတယ်ရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာအမေရိကန်ရွေးကောက်ပွဲအကြောင်းဆက်ပြီးမှာတော့အမေရိကန်ရွေးကောက်ပွဲအကြောင်းဆက်ပြီးပြောပြပေးကြပါတယ်ရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာအမေရိကန်သမ္မတလောင်းဟီလာရီကလင်တန်ကဗိုလ်တပ္ပုနေ့ကကြားရောက်တဲ့သူ့ရဲ့မွေးနေ့ကိုဖလော်ရီဒါပြည်နယ်မှာဆင်နွှဲခဲ့တယ်လို့သူ့ရဲ့
င်ပေးပို့ထားတာဒေါက်ခင်ဆိုဝင်းပြောပြပေးပါရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဝါရှင်တန်စာရိုက်ကြီးအဆောက်အအုံဟောင်းကိုဇင်းခန်းဟိုတယ်ကြီးအဖြစ်ပြုပြင်ပြောင်းလဲခဲ့ပြီးမနေ့ကတရားဝင်ဖွင့်ပွဲအခမ်းအနားကျင်းပခဲ့ရမှာဆန္ဒပြသူတွေကဒီဟိုတယ်ကိုသဘိတ်ပေါက်ကြဖို့ဆော်ဩခဲ့ကြပါတယ်လတ်စ်ဗေဂတ်စ်မြို့ကသူပိုင်ဟိုတယ်တစ်ခုကဝန်ထမ်းတွေကိုကိုစားပြုတဲ့အလုသမားတမကကနေကမကထပြုပြီးဒီဆန္ဒပြပွဲကိုစီစဉ်ခဲ့တာဖြစ်ပါတယ်လတ်စ်ဗေဂတ်စ်မြို့ကထရမ့်ဟိုတယ်အလုသမားတွေရဲ့နစ်နာကြီးတောင်းဆိုချက်တွေကိုညှိနှိုင်းမပေးခဲ့တဲ့အတွက်အလုသမားတမကကနေအခုလိုကန့်ကွက်နေတာပါအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ဒီစီကသမိုင်းဝင်စာရိုက်ကြီးအဆောက်အအုံဟောင်းကိုအသွင်ပြောင်းထားတဲ့ဟိုတယ်ထဲမှာတော့ဒေါ်နယ်ထရမ့်ကဒီဟိုတယ်ပြုပြင်တဲ့စီမံကိန်းအောင်မြင်မှုဟာသူသာသမရဖြစ်ခဲ့ရင်ဆောင်ရွက်ပြနိုင်တဲ့နမူနာတစ်ခုပါပဲလို့ဂုံယူပြီးပြောဆိုလိုက်ပါတယ်
Project like this demonstrate what is possible
ဘုံညီမှန်းချက်တစ်ခုအတွက်အသင်းတစ်ခုကညီညီညွတ်ညွတ်ပူးပေါင်းလုပ်ကြရင်အောင်မြင်တယ်ဆိုတာကိုဒီစီမံကိန်းကတရုတ်ဖော်ပြလိုက်တာပါပဲနောက်ကျွန်တော်တို့အစိုးရနဲ့အတူဘယ်လိုလုပ်ကြရင်အလုပ်ဖြစ်တယ်လဲဆိုတာကိုပြသရလဲရောက်ပါတယ
်လူထုစစ်တမ်းတွေအရဟီလရီကလင်တန်ကအသာစီးရနေတာကိုအမိလိုက်နိုင်ဖို့အတွက်ဒေါ်နယ်ထရမ့်ကနောက်ဆုံးအနေနဲ့လုံးပန်းနေရတဲ့အတွက်အစ္စရေးနယ်ဘွားအမေရိကန်နိုင်ငံသားတွေအပါအဝင်တခြားအုပ်စုတွေကိုလည်းစီယုံနေရပါတယ
် My administration will stand side by side with the Jewish people and Israel's leaders
ကျွန်တော်အစိုးရအနေနဲ့အစ္စရေးနိုင်ငံရဲ့ဆက်ဆံရေးပေါင်းကူးတရာဆက်လက်ခိုင်မအောင်အစ္စရေးပြည်သူတွေနဲ့ရောခေါင်းဆောင်တွေနဲ့ပါအတူရှင်တွဲရက်တီမှာဖြစ်သလိုအစ္စရေးနယ်ဝါအမေရိကန်တွေနောက်ပြီးအမေရိကန်နိုင်ငံသားတွေအားလုံးနဲ့ပါလက်တွဲသွားမှာဖြစ်ပါတယ
်သူပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ကတော့အကြိမ်နဲ့ရှင်ပြန်ရမယ်ပြည်နယ်တွေမှာဖိဖီစီစီစီယုံရေးဆင့်နေပါတယ
် Every vote counts just ask my friend
မဲတမဲတိုင်းဟာအရေးကြီးပါတယ်ကျမတို့ရဲ့မိတ်ဆွေဒုသမ္မတဟောင်းအယ်ဂိုးကိုပဲမေးကြည့်ကြပါအောင်ဒီဖလော်ရီဒါပြည်နယ်ကလိတ်ဝော့သ်မြို့ကလေးကလည်းမဲရီအတွက်အတွက်ထူးခြားမှုပေးနိုင်ပါတယ်ဖလော်ရီဒါပြည်နယ်ကလည်းအနိုင်ရှုံးကိုဆုံးဖြတ်ပေးနိုင်ပါတယ်တကယ်လို့သာမဲဆန္ဒရှင်တွေအားလုံးထွက်ပြီးတော့မဲပေးနိုင်ခဲ့ရင်နိုဝင်ဘာ၈ရက်နေ့မှာကျမတို့အောင်ပွဲခံနိုင်မှာပါ
လူထုစစ်တမ်းတွေမှာဒေါ်နယ်ထရမ့်အသာစီးရနေတဲ့အိုဟိုင်းယိုးပြည်နယ်မှာတော့ဟီလရီကလင်တန်ရဲ့သမီးဖြစ်သူချဲလ်စီကလင်တန်ကသူ့မိခင်အတွက်မဲဆွဲစည်းရုံးနေပါတယ်
We have to turn Ohio blue up and down.
မဲဆန္ဒရှင်တွေရဲ့ထောက်ခံမှုမဲတွေနဲ့ဆိုရင်ကျမတို့ Ohio ပြည်နယ်ကိုဒီမိုကရက်တစ်တွေရဲ့အပြာရောင်လွှမ်းအောင်ပြောင်းပြေးကြရအောင်ပါရှင်
။ California ပြည်နယ်မှာတော့ Hillary Clinton ကိုထောက်ခံမဲ့သူရှားမဲ့ပုံမပေါ်ပါဘူး။ဒါပေမဲ့ Hollywood အကျော်အမော်တွေကိုကျယ်ဝင့်တွေနဲ့ဂုဏ်ပြုတဲ့နေရာမှာ Donald Trump ကိုဂုဏ်ပြုတဲ့ကျယ်ဝင့်ကိုမနေ့ကအာယုံမတက်ခင်မှာပဲတူးနဲ့ထုဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒီဖျက်ဆီးတဲ့သူလို့တန်တရားရှိသူကိုဖမ်းဆီးနိုင်ခဲ့ပြီးအပြည့်အစည်းတွေကိုလည်းပြန်လည်ပြုပြင်ခဲ့ပြီးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တောက်ကြနေမနက်ခင်းနိုင်နားဆင်နေကြအီဒီယန်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့ကျမ်းမာရေးခန္ဓာနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
အဲ့ကိုရေတပ်ပတ်မှာစဉ်းနေနေတယ်တပ်ပတ်မှာလည်းညလာပြန်လည်ရင်ကြားစီကိုလုံနေမယ်ဆိုလို့ရှိရင်ကဗဒတလန်တန်တလန်ဆိုတယ်လို့ဘယ်တော့မှစုံမှတ်ကိုရောက်နေ
နောက်ပိုင်းမှာအပြည့်အစုံထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့အရင်ဆုံးဒေါ်လာတန်စီစဉ်ပို့ချပေးနေတဲ့ American 3 EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီ idiom တွေတင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကရိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံးကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြင့်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများသိပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad an eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံ့အားလည်းမသင့်စိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးက "तू အိမ်တောင်ပြုတော့မယ်"လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တလို့ပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ American Indian 3 အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်အတွက်ကျမ်းမာရေးခန္ဓာအစီအစဉ်မှာတော့စုညံတန်နဲ့ကျမ်းမာရေးအန္တရာယ်အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစုညံတဲ့အတန်တွေကြောင့်နားလည်မှုအပါအဝင်ကျမ်းမာရေးပြဿနာတွေဖြစ်စေနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဘလို့ကြောင့်မို့လို့ဒီစူညံတန်တွေကနားကိုထိခိုက်စေနိုင်ပြီးတခြားဘလို့ကျန်းမာရေးအန္တရာယ်တွေဖြစ်စေနိုင်ပါသလဲဒီလိုမျိုးမဖြစ်အောင်လို့ဘလို့မျိုးကာကွယ်သင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတဲ့ကျန်းမာရေးခန္ဓာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ကဲဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီပတ်ဝန်းကျင်စူညံတန်တွေကြောင့်တချို့ညှဉ်းညူကြတာတွေပြဿနာတက်ကြတာတွေကြုံနေရတာမို့ဒီအိမ်တွင်းအိမ်ပြင်စူညံတန်ကဂျမားရေးအတွက်ကဘလို့အန္တရာယ်ရှိနိုင်တယ်ဘလို့ထိမ့်သိမ်းကာကွယ်သင့်တယ်ဆိုတာတွေကိုကျွန်တော်တို့ဆွနေအောင်ဆရာရင်အဲ့တော့မြန်မာနိုင်ငံမှာစူညံတန်တွေအနေထားဘလို့ရှိနေပြီးတော့သူတေသနာတွေရောစူညံတန်တွေရဲ့အကျိုးဆက်တွေကိုဘာတွေသိထားလဲဆရာရင်
ကျွန်တော်တို့ကလေးငယ်ငယ်တည်းရပါဘောနော်အလူကြီးအတန်းနေမှာလောစပီကာကြီးနဲ့ဖွင့်နေဒီကမနက်တိုင်းဟစ်တယ်ဘောပြောရတာဘောနော်ဒါကတကြာလုံးတစ်မျိုးလုံးသိအောင်မနက်မှာကျွန်တော်လော်စပီကာကြီးခိတ်ပြီးတော့ကျွန်တော်ခေါ်လာပေါ့နော်အဲ့တော့အတန်မျိုးကျွန်တော်တို့ပိုင်းခိုင်းတစ်မျိုးကကိုသာယာနာပေါ်ပဲဖြစ်တဲ့ဂီတာတန်လေးပေါ့အဲ့ဒီကနေမှအတန်သူတို့ပြောတဲ့ volume အကျယ်ကြီးပေါ့နော်ခေါ်တဲ့ခါကျတော့ဆူညံတာတက်ပြောင်းလဲသွားတာပေါ့အရင်တော့ကကျွန်တော်ရန်ကုန်မှာလဲမော်တော်ကားကြီးဟွန်းနေတီးကြတာပေါ့အရင်ကဆူညံတဲ့ခါတိတ်မကြခင်ကဒီကဟွန်းတာနဲ့ကင်းမဲ့ဆုံးဆိုတဲ့မျိုးတွေမှလွတ်လိုက်တော့အဲ့ဆူညံတာနေတော့ရော့သွားတယ်အဲ့ကြမ်းမှာအတန်တွေကိုမလို့ဖက်နဲ့အကျည်ကြီးဖွင့်တာပေါ့ဆူညံတာနေဖြစ်သွားတော့ ူတွေမှာတော်တော်လေးစိတ်အနှောင့်အယှက်ဖြစ်တာပေါ့နော်အဲ့တော့လက်ဖက်ရည်ဆိုင်တွေကာရာအိုကေဆိုင်တွေလမ်းဘက်မှာဟလာဝါတွေပါတွေရောင်းနေတိုင်းရင်းစေးရောင်းနေအကုန်လုံးတော့အလှူခံပေါင်းစုံပေါ့နော်ကျွန်တော်တို့တယ်လီဖုန်းပြောလို့မရဘူးသူတို့ဝင်လာပြီဆိုလို့ရှိရင်တော်တော်အနှောင့်အယှက်ဖြစ်တာနော်အဲ့ဒါမဆဲတဲ့ပထမဆိုပြီးတော့တရွာလုံးကိုခါတဲ့ဒါဘာသာရေးနဲ့တော့ຫນွေတာပေါ့လေတဝိမဲ့လဲဘော်လုံးတွေရမ်းကျဲတော့လူတွေမှာနှောက်ရက်တွေဖြစ်တယ်အဲ့တော့သူ့ရည်နာလှုပ်ထားတာကအဲ့လိုစူညံတန်းကြောင့်ပါလေဖြစ်တယ်လေဆိုတာမဟုတ်ပေမဲ့အမေရိကန်နိုင်ငံမှာသူ့ရည်နာကြတာလက်ချက်နဲ့ကလေးကနားထောင်တာလက်ချက်ကိုအသံကုန်ဖွင့်ထားတဲ့ခါကျတော့အဲ့ဒီအမေရိကန်ကလေး၁၀ယောက်မှာတယောက်ကနားလေးတဲ့ယောဂါတွေရတယ်ဘာကြောင့်လဲဆိုဒီလိုနားထဲမှာနာ earphone ပေါ့ကတ်ထားပြီးတော့လမ်းသွားရထားစီကားမောင်းပေါ့အကုန်လုံးကျွန်တော်သူညာတစ်ချိန်လုံးတတ်ထားတဲ့ခါကျတော့သူညာတန်ကြောင့်နားလေးတာတွေကိုဖြစ်တယ်ကျွန်တော်နိုင်ငံမှာလည်းအဲ့လိုလေးတော့တွေ့လာတာပေါ့နော်တော်တော်များများကအဲ့တော့သိကြည့်တဲ့သူတွေညာတော့မရှိပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီသူညာတန်ကလူရဲ့နားကိုအဓိကဘယ်လိုထိခိုက်စေတာလဲဆရာ
ကျွန်တော်အတန်တစ်ခုကကျွန်တော်တို့ခေါင်းပေါင်းလေးတစ်ချက်ထိုးလိုက်မယ်ဆိုတင်းဆိုတော့ပြုံခါတဲ့အတန်လိုင်းတွေကနားထဲကိုရောက်လာတဲ့ခါမှာအပြင်နားထဲကိုဝင်သွားတယ်တန်လိုင်းရလာပြီးတုံခါတဲ့အတွက်ကြောင့်ထင်ပါတယ်နားစီပါပါလေးကလည်းတုံလာတာပေါ့ဒါနားစီကဒီအပြင်နားကနေပြီးတော့အထဲကိုနောက်မှသူနဲ့ကတ်နေတဲ့အလယ်နားမှာအယိုးလူသူသေးလေးရှိတယ်အဲအယိုးလူသူသေးလေးကလည်းလိုက်ပြီးတော့တုံလာတယ်ထရမ်ဒီလိုပေါ့လေအဲအလယ်နားကနေပြီးတော့အတွင်းနားကိုကူးတဲ့အခါကျတော့အဲ့မှာအာယုံကျိုးသေးသေးလေးရှိတယ်အဲခုနကအတန်လိုင်းဟာအာယုံကျိုးသေးသေးလေးရှိတဲ့အတွင်းအနားကိုရောက်သွားပြီဆိုရင်မျက်စိလိုင်းပြောင်းသွားတော့ဒါပြည့်စစ်လိုင်းကနေအုံနောက်ကိုပို့လိုက်တာပေါ့အဲ့ဒီအတန်ကိုကျွန်တော်ဒက်စီဘယ်နဲ့တိုင်တာပေါ့အတန်အတိုးကျယ်ပေါ့နော်အဲ့တော့အတန်ဆိုတော့စာချီကန်ထဲမှာကျွန်တော်ကအတန်လေးလေးစားနေတူတူလေးပြောမယ်ဒီကမကြားတရားလေးပြောမယ်အဲ့လောက်အတန်ကဘေးလူကကြားရအောင်အာရုံစိုက်ရတယ်အဲ့အတန်ဆိုကျွန်တော်က30 decibel လို့သတ်မှတ်ထားတာပေါ့နော်အဲ့တော့ကျွန်တော်အခုသူများကြားအောင်ပုံမှန်ပြောရဆိုလို့ရှိရင်ဒါ60 decibel ဖြစ်သွားပြီအဲ့ဒီအဖြစ်ကိုအတန်ဟိုင်းကတော့ဒုက္ခမှမပေးသေးဘူးပေါ့အဲ့ဒီနဲ့ပုံပြီးကျဲတဲ့60 decibel ပေါ့ဗျာအဲ့ဒါမတော်ကားတွေလမ်းတွေပါတခါလေအတန်မေးဆူညံနေပြီးဗီးဆက်မောင်းနေအခုဆိုရှင်ကျွန်တော်တို့အိမ်ဘေးမှာပြည်လက်မြေဖြုံးဆက်တွေကိုကိုးကိုးနဲ့ခါလေမောင်းနေတယ်ဒီ60 decibel အတွက်ခံဝရှိအတန်ကိုတနေ့ကို8နာရီတည်းပို့ပြီးမကြားသင့်ဘူးလို့ကျွန်တော်ကသတ်မှတ်ထားတယ်အဲ့ဒီကပူကျပြီးတော့ကျွန်တော် 115 decibel ပါတယ်လဲဆိုတော့ speaker ကြီးရဲ့ order ပေါ့ဗျာမတော်ကားဟုတ်နေကြည်ကြီးကြီးမယ်ရေပေါ်ထိုးဆက်တွေအတန်းနောက်ကမတော်ကား engine တွေကြာကြီးပေါင်းထားတယ်ပေါ့နော်အဲ့လိုစူညံတယ်နေထားတဲ့ကူက 115 decibel အထိရှိပါပြီအဲ့တော့သူတယောက်ရဲ့နားဟာအဲ့ဒီ 115 ရှိတဲ့ decibel ကိုတနည်းကို15မိနစ်ဆက်ပို့ပြီးမကြားသင့်ဘူးအဲ့ဒီအရင်မှာတုံခါမှု140ဖြစ်တဲ့ချက်လီနိုင်ပေါ့ဗျာ။နောက်ရန်နေပါလေပောက်ကွဲတဲ့ဟုံးတိုင်းပေါ့နော်။ဘုံနေပောက်တဲ့ဖြစ်နေပြန်မှာတတ်ထနေပြစ်ကြတယ်။အဲ့လိုအတန်တွေဆိုလို့ရှင်တော့တခဏတာကြားလိုက်တာနဲ့ပဲနားကိုကျွန်တော်အထိခိုက်နိုင်တယ်ပေါ့နော်။တန်လိုင်းကအာယုံကျော်လေးကြီးပျက်စီးတာ။အဲ့အာယုံကျော်လေးကြီးပျက်စီးပြီဆိုရင်ကျွန်တော်ကုသလို့မရတော့ဘူး။ဆရာသက်တန်နားလေးတဲ့ယောဂါပါနားထိုင်တာရနိုင်
တယ်။ဟုတ်ကဲ့ဆရာ။ loud speaker ရဲ့အတန်ချက်ဆက်တွေကအတန်တွေကပို့ပြီးတော့ဒီတတိထားဖို့လူလာလာပါဆရာနော်။သူက15မိနစ်လောက်ပဲ
။
ဖြစ်တာလေသူက
နတ်တော်ကိုစက်
တဲ့များတဲ့ခါပေါ့ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကြီးဒီစုညံတန်မြင့်တာတွေပေါ့နော်ဒီ decibel မြင့်တာ90ကျော်တာတွေကိုကာကွယ်နိုင်ဖို့အတွက်ဆရာကြီးဘယ်လိုမျိုးလှုပ်ဆောင်တင်တာဆရာ
ဖြစ်တာကနားကလေးတွေအကြောင်းပဲကျွန်တော်ပြောသွားတာတကယ်တမ်းကအဲ့နားလေးုံနေမကဘူးနားထဲမှာပစင်းစံနေလို့အများအန်းကြားပြီးတော့နားဥရဲ့လက္ခဏာတွေလည်းဖြစ်နိုင်တယ်ပတန်ကုသခက်တယ်နောက်စုညံတန်ကြောင့်လူတွေကစိတ်တူတယ်စိတ်တူလို့ပဲဟိုတလောကဟော်လန်နိုင်ငံသားကဒီအလူမာဘူးရနေရတွေကိုပြက်တွေသွားဖြုတ်တာမျိုးတွေတွေ့ရပြီပြီးတော့အဲ့စူညာတဲ့လူတွေကကနာမငြိမ်မှုဖြစ်တယ်တဲ့နောက်ကနှလုံးခုန်မှုညှက်လာတယ်နှလုံးခုန်မြင့်လာတဲ့အခါသွေးလိုရောဂါတွေပိုရတယ်လေနောက်အစာရင်ရက်စစ်တွေပိုထွက်လာစေတဲ့အတွက်ကြောင့်အစာရင်ရောဂါတွေလည်းရနိုင်တယ်လူငန်းခွေလှုပ်လှုပ်နေတဲ့လူတွေမှာအာယုံဆုဆိုင်မှုညော့နေတာလားပေါ့အဲ့တော့ကာကွယ်မယ်ဆိုလို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်အတန်ထုတ်လွှင့်တဲ့နေရာပေါ့နော်ဆိုတော့လော်စပီကာတက်တဲ့နေရာပေါ့နော်အဲ့ဒီနေရာချင်းတော့အတန်ကိုဆင်ကျင်ပြီးဒက်စီဘယ်ကိုလျှော့ပြရမှာပေါ့နော်တောင်းတောင်းကြားရတာမို့ကျွန်တော်ပြည်မြို့ပါဟိုတလောကတောက်စီကတွေတုံးမဲ့စာဆောင်းပေါက်ပဲတုံးမှာဆိုခုနဒက်စီဘယ်ကိုလျှော့ချတာဒက်စီဘယ်ခုန100ကျော်မဲ့စာ90 60လောက်မှာထိန်ပြီးတော့ကိုပတ်ဝန်းကျင်အနည်းဆုံး2-3လောက်ကြားရဆိုအဆင်ပြေပြီးကတရားလုံးကိုမော်တော့ပေါ့နော်နောက်အချိန်နည်းနည်းပေါ့တနေ့ကို8နာရီလောက်ကြားမယ်စာတနေ့ကိုအချိန်ကိုလျှော့ပလိုက်မယ်ညဘက်အချိန်မှာကျွန်တော်မလုပ်တော့ဘူးအခုကျွန်တော်စုညံတန်တွေကပြဿနာတွေဖြစ်လာပြီဆိုတော့ဒီစုညံတန်တွေရဲ့စီကံတွေထုတ်တာပေါ့နော်အခုရက်ွက်ကနေပဲဖြစ်ဖြစ်မြို့နေရာနဲ့ဖြစ်ဖြစ်အစိုးရနေပဲကြက်မှန်ပြုတ်ရတော့မယ်အချိန်တွေရောက်နေပါပြီ
ဟုတ်ကဲ့ဆရာနောက်ဒီအတန်လက်ခံတဲ့ဒီတူဦးချင်းအပိုင်းရောဘာတွေလုပ်နိုင်မလဲဆရာ
နားကိုကျွန်တော်ပိတ်ဆို့ရတော့ပါလေအဲ့တော့တာမန်ဂုံးလေးပိတ်ဆို့ယုံနေလောက်ကတော့30 decibel လောက်ကိုပဲကာဝယ်နိုင်တယ်အဲ့တော့ခုနကလို60 90 115လောက် decibel ရှိတဲ့အတန်တွေကြတော့ကျွန်တော်ခုံးနဲ့မရတော့ဘူးအဲ့တော့ကျွန်တော် ear plug လို့ခေါ်တာပေါ့နော်အဲ့ဒါလေးကတခါတည်းနားထဲကိုကျွန်တော်ပစ္စည်းကရိယာနဲ့ဆို့လိုက်တာဒါမှမဟုတ်အမ်းမှမကြတော့အဲ့ဒါနဲ့ကျွန်တော်ကာကွယ်လို့ရပါတယ်ဒါအစည်းကုတ်တင်မှလည်းကျွန်တော်ရောင်းနေပါတယ်နောက်တစ်ခုက EMF လို့ခေါ်တာပါနော်ဟုတ်ထုတ်လို့ပဲကျွန်တော်စောင်းပြီးတော့အပေါ်ကနေခေါင်းကနေနားတစ်ခုလုံးကိုတစ်ခုနဲ့အုပ်ထားတာပါနော်အဲဖြားတယ်နေမဝင်တော့ဘူ
းဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များဒီနားထိခိုက်လာပြီဆိုတော့ဆရာရယ်ဘယ်လိုလက္ခဏာတွေနဲ့စပြီးတော့သိနိုင်မလဲ
တကယ်တမ်းကနားထဲမှာသူကကြိုက်တယ်နားကြိုက်တယ်နားပြူတယ်ဆိုလို့ရဆရာအောင်ဆီရောက်လာတယ်နားလေးရောက်တုံတောင်ရောက်ခဲတယ်အဲ့တော့နားလေးရဲ့လက္ခဏာဘယ်လိုစလဲဆိုချက်ချင်းဖြစ်မှာမဟုတ်ဘူးခုနအစဉ္ဉာဏ်တန်ကြီးလဲဒီနေ့ကြာတော့ဒီနေ့ဖြစ်သွားတာမဟုတ်ဘူးခုက140 decibel ဆိုရင်တော့ချက်ချင်းဖြစ်နေတာပေါ့လေဘယ်လိုစသိမလဲဆိုရှင်ကို TV ကြည့်တဲ့အခါမှာအသံကိုကျေပြီးပါသူများတကပုံမှန်လေးကြည့်ကိုကတော့မအသံကျေကျေပြီးရတယ်သူများတဲ့စကားပြောရှင်ပြန်ပြန်မေးနေရတယ်နောက်တစ်ခုက clean ကိုတော့မကြားတော့ဘူးနောက်တယ်လီဖုန်းမီတာကိုစမကြားတော့ဘူးအဲ့လိုဖြစ်လာပြီးတော့နားအထုခုဆောင်သွားပြီးတော့စမ်းသပ်ဖို့လိုပါလေဟုတ
်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့ကြာသာပရင်းနေညပိုင်းနဲ့အခုလိုတောက်ကြမနဲ့ခင်းနေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်နောက်ထပ်နားဆင်ရမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကစူးစီးတင်ပြပေးထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အထူးဒေသလေးမိုင်းလာတပ်ဖွဲ့နယ်မြေအတွင်းမှာတက်ဆွဲထားတဲ့ UWSA ဝါတပ်ဖွဲ့တွေတက်ဆုတ်ပြန်ဖို့မြမအစိုးရတပ်မတော်ကနေညွန်ကြားလိုက်ပါတယ်။နေစားဆောင်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေကော်မရှင်တစ်ခုဖွဲ့စည်းလိုက်တယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာနေရာယူထားတဲ့ UWSA ဝါတပ်ဖွဲ့တွေတက်ဆုတ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကညွှန်ကြားလိုက်ပါတယ်24ရက်နေနောက်ဆုံးထားဖယ်ရှားဖို့တပ်မတော်ဘက်ကညွှန်ကြားလိုက်တာပါဒါပေမဲ့ဝါတပ်ဖွဲ့တွေကတက်ဆုတ်ပြန်တာမရှိသေးတဲ့အတွက်အစိုးရတပ်မတော်ဘက်ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းလားနယ်အနီးကိုစစ်ရင်အားအလုံးရင်းနဲ့ပို့ဆောင်နေလို့တိုက်ပွဲဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်အထက်အမိန်အရမိုင်းလားဒေသတွေရောက်ရှိလာတာဖြစ်လို့ညွှန်ကြားချက်မရှိရင်တက်ဆုတ်နိုင်မှာမဟုတ်ဘူးလို့ဝါအရာရှိလော်ဆိုင်နပ်ကပြောပါတယ်အော်တိုဘာလ26ရက်နေ့အထိအစိုးရတပ်နဲ့ဝါတပ်တို့စစ်ရေးအသင့်အနေထားရှိနေပြီမဲ့ထူးခြားလာတဲ့စစ်ရေးလှုပ်ရှားမှုမရှိသေးလို့ရှေ့တန်းတာဝန်ကြာမိုင်းလားအရာရှိငယ်အပေကပြောပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA ခေါ်မိုင်းလားတပ်ဖွဲ့ရဲ့တပ်စခန်း5ခုကိုစက်တင်ဘာလလကုန်ပိုင်းကသိမ်းပိုက်လိုက်တာဖြစ်တဲ့ဆိုပြီးအစိုးရတပ်မတော်ကကြားဝင်လာတာဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှာနေချာတပ်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေအဖွဲ့ဝင်12ဦးပါတဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကိုအောက်တိုဘာ24ရက်နေ့ကပြုလုပ်တဲ့လွတ်တော်ကိုယ်စားလှယ်များအစည်းအဝေးကနေဖွဲ့စည်းလိုက်တာပါ။ကော်မရှင်အဖွဲ့ဝင်တွေဟာအောက်တိုဘာ5ရက်နေ့ကရဲစခန်းတွေတစ်ချိန်တည်းတိုက်ခိုက်ခံရမှုတွေကိုစုံစမ်းမှဖြစ်ပြီးအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းတွေလုံခြုံရေးအဆောင်ရွက်ဖို့လိုအပ်ချက်တွေပင်္ဂလီကျေးရွာတွေမှာဥပဒေစိုးမိုးမှုရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်내လူတော်ကိုယ်စားတဦးဖြစ်တဲ့ဦးကျော်စောဦးကပြောပါတယ်။ကော်မရှင်ရဲ့တက်တန်းကိုအောက်တိုဘာ25ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိတက်မှတ်ထားပြီးကော်မရှင်ရဲ့လေ့လာတွေးဆချက်တွေကိုနှစ်ပတ်တွင်လူတော်ဥက္ကဋ္ဌကိုတင်ပြသွားမှာဖြစ်တယ်လို့လည်းဦးကျော်စောဦးကပြောပါတယ်။
ကချင်ပြည်နယ်မှာပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်သွားဖို့မြစ်ကြီးနားမြို့ဘာသာပေါင်းစုံကလူထုအင်အား3000ကျော်ဟာတိုက်ပွဲအလိုမရှိပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးငြိမ်းချမ်းပါစေဆိုတဲ့ပိုစတာတွေကန်ဆောင်ပြီးလမ်းလျှောက်ဆန္ဒထုတ်ဖော်ပွဲကိုအော်တိုဘာလ22ရက်နေ့ကပြုလုပ်ခဲ့ကြပါတယ်လမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာစစ်ပြေဒုက္ခသည်တွေအပါအဝင်ကချင်ဗမာရှမ်းမွတ်စလင်ဟိန္ဒူနဲ့တရုတ်အမျိုးသားတွေလည်းပိုစတာများကန်ဆောင်ကဆူတောင်းလှည့်လည်ဆန္ဒပြခဲ့ရမှာပါဝင်ခဲ့တယ်လို့ဥဆောင်သူဥလုံကျုံတူရော်ကပြောပါတယ်အော်တိုဘာလလက်ဆန်းပိုင်းကစပြီးမြမတက်မတော်ကနေလေတက်တန့်ကားတက်လ
လက်နက်ကြီးတပ်တွေနဲ့ကချင်ပြည်နယ်မှာထိုးစစ်ဆင်တိုက်ခိုက်လာလာကြောင်းထိုးစစ်ရက်တန့်ရေးပြည်တွင်းပြည်ပမှာပြုလုပ်လာတာဖြစ်ပါတယ်။ကရင်ပြည်နယ်တန်တောင်မြို့နယ်လက်တုံမြို့နယ်ခွဲမှာရှိတဲ့ကြာချီကျေးရွာမှာ 23
ငင်းချမ်းရဲ့အတွက်ကြားမတန်းတူရေးမဟာမိတ်အဖွဲ့
DGIMPP ဥက္ကဋ္ဌမိကွန်းချန်းနွန်ကပြောပါတယ်လွန်ခဲ့တဲ့ဇွန်လ30ရက်နေ့ကမွန်ပြည်နယ်မှာဖွဲ့စည်းခဲ့တဲ့အပြစ်ခတ်ရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ
ခုတဲ့တင်လာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်းနှုံခရိုင်အတွင်းမှာမြန်မာနယ်သားစောင့်စခန်းတွေတိုက်ခိုက်ခံရပြီးဒေသတွင်းမှာလုံခြုံရေးအရစိုးရိမ်နေရတဲ့အတွက်ထောင်ထဲချီတဲ့ဒုက္ခသည်တွေဟာနေရက်စွန့်ခွာပြီးစစ်တွေဘူးတီးတောင်နဲ့မောင်းနှုံမြို့နယ်တွေကကယ်ဆေးစခန်းတွေမှာခိုးလုံနေကြရပါတယ်ဒီစစ်ဆောင်ဒုက္ခသည်တွေဟာစားတောက်နေထိုင်ရဲ့အခက်အခဲရှိနေပြီးလုံ
သက်မဲ့ပြီးအကျန်းဖာသမားတွေကိုချင့်လန့်နေတာခုဆိုရင်တီတားနှစ်ပတ်ကြာလာပြီးမြို့ပေါ်မှာအခြေအနေတည်ငြိမ်နေတယ်လို့ဆိုပေမဲ့နေဖက်တွေမှာတော့လုံချုံရဲ့အားနည်းမှုတွေရှိနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်လက်ရှိမောက်တော်မြို့နယ်မြောက်ပိုင်းကလုံချုံရဲ့အခြေအနေတွေကိုလောက်တုံကြည့်ရသားတူဖြစ်တဲ့ကိုကျော်ဝင်းကအခုလိုပြောပါတယ
်မောက်တော်မြောက်ပိုင်းမှာကြည့်ရတဲ့လုံချုံရဲ့အခြေအနေဆိုတာကလုံချာစစ်ကြောက်တွေတော့ပဲညာအချိန်မှလည်းတဲကရောက်လာတဲ့နေ့တွေဆိုရင်ဒီလိုဘောစိတ်ချလာချအိလိုရတယ်တဲကမရောက်လာတဲ့နေ့တွေဆိုရင်လူတိုင်းလူလူနှိုးနှိုးကြကြနဲ့ကျဆောင်းနေကြရတာပါပဲ
အော်တိုဘာလာကိုရသန့်ခေါကြွာရှိမှာမောက်တော်မြို့နယ်ကြီးကဲမြန်ဌာနချုပ်ငခုရနံရသေးတော်မြို့နယ်ကိုတန်ကောင်နေချဆောင်စခန့်တွေကိုအကျန်းဖာသမ400ကျော်ကတပြိုင်တည်းစီးနှံတိုက်ခိုက်ခဲ့ကြတာပါဒီတိုက်ခိုက်မှုကို RSO အဖွဲ့နဲ့အဆက်အသွယ်ရှိပြီးမောက်တော်ဒေသမှာလှုပ်ရှားနေတဲ့အာဂါမူမူဂျာဟီဒင်အဖွဲ့ရဲ့လှုပ်ဆောင်ရှားဖြစ်တယ်လို့ဒီလ14ရက်နေ့မှာသမ္မတရုံးကသတင်းထုတ်ပြန်ထားပြီးအဲ့ဒီတိုက်ခိုက်မှုမှာရေးတဲသား9ဦးကျဆုံးခဲ့ပြီးလက်နက်90ကျော်နဲ့ကြီးစင်1000နီးပါးကိုအကျန်းဖာသမားတွေယူဆောင်သွားခဲ့ကြပါတယ်ဒေသအတွင်းမှာပိတ်မိနေတဲ့တိုင်ရင်သားကြေးရွာတွေရဲ့အခခဲ့တွေကိုနန်သာတော်ကျောက်ဆရာတော်အရှင်စင်နာကအခုလိုမှင့်ကြပါတယ
်လုံချုံရေးသွားလာလို့ရတဲ့မိနပ်ပေါင်းအကျဉ်းရွာတွေကိုလည်းအခပ်ပတ်နေတာမြင်ပါတယ်အဲဒါဝေးလောက်ခေါင်းပွားတဲ့ဒီတောင်ရိုးပဲတို့ဘန်ဒူလာတိုက်ချောက်အောင်ရေအိမ်ကတော့မဆိုင်ဒီလူမှုအပန်းဖွင့်လေမရောက်တော့ကိုထောက်ဖို့လို့မြင်
အခုအခါမော်ရော့နေဆက်မှာလုံချုံရေးစကန်30ကျော်တိုးရှိချထားသလိုနေရဲဆက်ခွာပြီးဒုက္ခသည်တွေအဖြစ်ခိုးလုံနေကြသူတွေကိုနေရဲပြန်ကြဖို့အစိုးရဘက်ကတိုက်တွန်းမှုတွေရှိနေပေမဲ့နေရဲပြန်ဖို့လုံချုံရေးအရာအရေးကြီးတယ်လို့ဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးနေတဲ့ဝင်လာဖောက်ဒေးရှင်းကစာရေးဆရာဝင်းဟန်အောင်ကအခုလိုပြောပါတယ်
အဓိကဒီလူတွေပြန်နိုင်ဖို့အတွက်လုံချုံရေးတိုးရှားပြေးနိုင်တော့ဒီလူတွေဟိုပြန်နိုင်တဲ့အခြေအနေရှိရခဏ
လုံချုံရဲတပ်ဖွဲ့တွေကနေမေရှင်းလက်မှုတွေလုပ်တဲ့အချိန်မှာပိုက်ခဲမှုတချို့ရှိတဲ့အတွက်တဲမတော်သား9ဦးကြဆုံးခဲ့ပြီးအကြမ်းဖက်သမားတချို့ကိုလည်းဖမ်းမိထားသလိုနေချဆုံးစခန်းတွေကပါတော့တဲ့လမ်းနံတချို့ကိုလည်းပြန်လည်သိမ်းဆည်းရမိထားတယ်လို့အစိုးရဘက်ကသတင်းတွေထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ကချင်ရှမ်းကရင်ပြည်နယ်တွေအတွင်းမှာအစိုးရတပ်မတော်ကနေဇက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတဲ့လုံဆောင်ချက်တွေဟာငင်းကြင်းရင်နဲ့အမျိုးသားရင်ကြားစစ်ရေးကိုထိခိုက်နိုင်တယ်လို့တိုင်းနာနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ဒီကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါရရှင်
တနင်္ဂနွေလုံးအပိခရက်စရေးစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေမှာကပဲ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSC တို့ကိုလည်းမြန်မာတပ်မတော်ကနေအင်အားတုံတိုက်ခိုက်ခဲ့တာပါဒီထိုးစစ်ဆင်မှုတွေဟာအမျိုးတိုင်းရင်ကြားစစ်ရေးကိုမဖြစ်ပေါ်စေနိုင်ပဲပြည်တွင်းငြိမ်းချမ်းရေးကိုလည်းထိခိုက်ပျက်ပြားစေနိုင်တယ်လို့ရှန်တိုင်းတားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD တွဲဖက်တွင်ရင်မူပြောရေးဆိုခွင့်ဆိုင်လိုက်ကပြောပါတယ်
တိုက်ပွဲတွေလုံးဝရပ်တန့်လို့ရပါတယ်အဲ့လိုမှမဟုတ်ဘဲနဲ့တိုက်ပွဲတွေလည်းတစ်ဖက်မှာဆင်နွှဲနေတယ်တစ်ဖက်မှာလည်းမျိုးရပ်ပြန်လည်ရင်ကြားစစ်ရေးကိုလုံးနေမယ်ဆိုလို့ရှိရင်ဗဒါတလန်တန်တလန်ဆိုတယ်လို့ဘယ်တော့မှစုံမှတ်ကိုရောက်နိုင်မှာမဟုတ်ဘူးအများအားဖြင့်ပြောလို့ရှိရင်ဒီလေးငင်းချမ်းကြီးကိုဘယ်လိုမှဖောက်ကူမပြုတ်နိုင်တယ်လို့မျိုးရပ်ပြန်လည်ရင်ကြားစစ်ရေးကိုတော့မဖြစ်ခဲ့စေနိုင်ပါဘူး
အောက်တိုဘာလအတွင်းမှာဆိုရတပ်တော်ဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာဆက်တိုက်ဆွတ်လို့ထိုးစစ်ဆင်နေပါတယ်။လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းနိုင်ဖို့တိုင်းရင်တိုင်းလက်နက်ကင်တပ်ဖွဲ့တွေများတဲ့မြန်မာနိုင်ငံမှာပြည်ထောင်စုတပ်တော်ဖွဲ့စည်းဖို့လိုအပ်တယ်လို့ချင်းတိုးတက်ရေးပါတီတွင်ရင်မူဦးဆိုင်ထွန်းကပြောပါတယ်
တိုင်းသားတွေအနေနဲ့တောင်းထားတဲ့ Federal Army ဆိုတာကလည်းအစ်အစမ်းကိုတောင်းထားတာမဟုတ်ဘူး။ဘာလို့လဲဆို1945 Gandhi စာချုပ်အရပဲဒီပြကဘာဖြစ်အစည်းမှာဗမာတပ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တယ်။အဲဒီစာချုပ်အရဖွဲ့စည်းတဲ့ခဲတဲ့အချင်းခါလုံးကတိုင်းသားတနက်ကန်ကြီးအုပ်စုကြီးရှိတယ်။ချင်းတနက်ကန်တိုင်းကြီးရှိတယ်၊ရှမ်းတနက်ကန်တိုင်းကြီးရှိတယ်၊ကရင်တနက်ကန်တိုင်းကြီးရှိတယ်၊ကရင်မီဒီယာတနက်ကန်တိုင်းကြီးရှိတယ်၊ဗမာတနက်ကန်တိုင်းကြီး၅ကြီးရှိတယ်။ဒီဟာကြီးရောပေါင်းပြီးတော့မှဗမာတပ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တယ
်။မြန်မာနိုင်ငံတွင်းကတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေအစိုးရကြာပြည်တွင်းစစ်ပြစ်ဒဏ္ဍာရီကိုဖြေရှင်းနိုင်တဲ့နီလန်တကအခုချိန်ထိမဖွင့်သေးဘူးလို့ကချင်လူလာရေးအဖွဲ့ KIO ဥက္ကဋ္ဌဦးဆောင်ဟရာကနေအောက်တိုဘာ25ရက်နေ့ KIO အဖွဲ့56နှစ်ပြည့်တဲ့နေ့မှာပြောဆိုခဲ့ပါတယ်လက်ရှိစီရပဒီဘက်ခဖြစ်ရှင်းနိုင်ဖို့အစိုးရနဲ့တပ်တော်ပူးပေါင်းပြီးတော့တနင်္ဂနွေလုံးအပိခက်ရက်စီကြေညာပေးဖို့လိုအပ်တယ်လို့အစိုးရလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတရင်တလက်နဲ့ကိအုပ်စုတွေပါဝင်လာပြီးအမျိုးသားပြန်တဲ့တင့်မဲ့ရေးအတွက်အထောက်အကူဖြစ်စေနိုင်မယ်လို့ SNLD ကဇိုင်းလက်ကသုံးတတ်ထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာတပ်ဆွဲထားတဲ့ UWSA ဝတ်တပ်ဖွဲ့တွေတပ်ဆုတ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွှန်ကြားလိုက်ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
တိုင်းရင်ဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်သတင်းတောက်တွေစူးစီးတင်ပြပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့ကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညတရိပ်လီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြမလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ရေးလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေအကြားတဟဇာတာဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါသလဲစတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းကြင်ကြရတဲ့ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-9554 ကိုဖြစ်စေထို့တင်ကြောင်းကြားထားနိုင်ပါတယ်ရှင်။
လာမယ့်စနေညတရရဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
် American ပြည်ထောင်စုနဲ့ကျူးပါနိုင်ငံအကြပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ရေးနဲ့နိုင်ငံပြည်သူတွေအချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေပုံမှုလှုပ်ဆောင်နိုင်မဲ့မူဝါဒဆိုင်ရာညွှန်ကြားချက်ကိုသမ္မတဘာရက်အိုဘားမားကမကြာသေးခင်တုန်းကပဲထုတ်ပြန်ခဲ့ပါတယ်။ဒီညွှန်ကြားချက်ဟာနိုင်ငံကြားကဆက်ဆံရေးပုံမှန်ပြန်လည်ဖြစ်ပေါ်လာရေးလှုပ်ဆောင်မှုတွေရဲ့အရေးပါတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့သမ္မတအိုဘားမားကခေါ်ဆိုလိုက်ပါတယ်။ကျူဘာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်လာရေးအတွက်သမ္မတအိုဘားမားလက်ထက်2014ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့အမေရိကန်ပြည်ထောင်စုဟာကျူးဘားနိုင်ငံနဲ့တန်တမာဆက်ဆံရေးပြန်လည်တည်ဆောက်ခဲ့ပြီး ဟာဗာနာမြို့မှာရှိတဲ့အမေရိကန်တန်ယုံကိုလည်းပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်ခရီးသွားလာခွင့်ပြုတာအမေရိကန်နဲ့ကျူဘာအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့တီထွင်မှုတွေဖြစ်ပေါ်စေမဲ့အစီအစဉ်တွေကိုစတင်ဆောင်ရွက်တာတွေလည်းပြုလုပ်လာခဲ့ပါတယ်။ကျူဘာနိုင်ငံနဲ့ပြန်လည်ထိတွေ့ဆက်ဆံရေးသမရရဲ့ policy ကိုထောက်ခံပံ့ပိုးပေးတဲ့အနေနဲ့ဘန်ဒိုင်းရင်းနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကကျူဘာနဲ့အမေရိကန်ပြည်သူတွေထိတွေ့ဆက်ဆံမှုတွေပုံမလို့ဆောင်နိုင်ရေးရည်ရွယ်ပြီးခွင့်ပြုချက်နဲ့ခီးသွွာလာခွင့်ကုသန်းရောင်းဝယ်ရေးဆိုင်ရာအခွင့်အလမ်းတွေဖန်တီးပေးခြင်းနဲ့သတင်းအချက်အလက်ပုံမရရှိရို့အတွက်ရည်ညွှန်းပြီးပြဋ္ဌာန်းချက်6ခုကိုထုတ်ပြန်လိုက်ပါတယ်အသစ်ထုတ်ပြန်လိုက်တဲ့ပြဋ္ဌာန်းချက်တွေဟာအော်တိုဘာလ18ရက်နေ့မှာစတင်အကျုံးဝင်မှာဖြစ်ပြီးအဲ့ဒီခွင့်ပြုချက်အသစ်တွေအရအမေရိကန်နဲ့ကျူဘာနိုင်ငံတို့ကအဖွဲ့အစည်းတွေအနေနဲ့ကျူဘာနိုင်ငံကစေဝါတွေကိုအတူဆန်းသတ်ပြီးဈေးကွက်ထဲမှာရောင်းချခွင့်ရှိမှာဖြစ်တဲ့အတွက်အမေရိကန်စေဝါကုမ္ပဏီတွေအနေနဲ့ကျူဘာနိုင်ငံကရှာဖွေတွေးရှိထားတဲ့စေဝါတွေကနေတိုးပွားအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်။ဒါအပြင်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်လိုင်စင်ရရှိထားသူတွေအနေနဲ့လည်းကျူဘာနိုင်ငံကိုလူသုံးကုန်ပစ္စည်းတွေအွန်လိုင်းပေါ်ကတဆင့်ရောင်းချခွင့်ရှိတော့မှာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်တွေအရကျူဘာနိုင်ငံသားတွေအနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်းတွေကိုသုံးစွဲခွင့်ရှိတော့မှာဖြစ်တာကြောင့်နိုင်ငံအကြာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖြစ်ပေါ်လာစေမယ်လို့အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးပန်နီပရစ်ကာကပြောပါတယ်။ကျူဘာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်နေပေမဲ့လည်းစင်ခေါ်မှုတွေအများအပြားကျန်ရှိနေသေးကြောင်းဒီမိုကရေစီနဲ့လူ့အခွင့်အရေးလိုကိစ္စမျိုးတွေမှာအစိုးရနှစ်ခုအကြားတည်သာတဲ့ကွာခြားချက်တွေကျန်ရှိနေသေးကြောင်းသမ္မတဩဘားမားကဝန်ခံပြောကြားပါတယ်။ဒါပေမဲ့ထိတွေ့ဆက်ဆံတဲ့ဤကတရှိနေတဲ့ကွာခြားချက်တွေကိုဖြေရှင်းနိုင်တဲ့အကောင်းဆုံးနည်းလမ်းဖြစ်ပြီးနိုင်ငံပြည်သူတွေရဲ့အကျိုးစီးပွားနဲ့စံတန်ဖို့တွေတိုးတက်ကောင်းမွန်လာစေမှာဖြစ်တယ်လို့သမ္မတဩဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်အသံကနေအခုထုတ်လွှင့်ပေးနေတဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။တောက်ကြညနေခင်းထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆောင်ရီအမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကတလှည့်ပြောပြပေးပါမယ်ရှင
်နိုင်ငံတော်၏အတိုင်းအမြန်ပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဒေါန်ဆန်းစုကြည်ကို Helen Keller နိုင်ငံတကာအဖွဲ့က2016ခုနှစ်အတွက်လူသားချင်းစာနာမှုစုကိုအောက်တိုဘာလ29ရက်နေ့တွင်မှချင်းမြင်လိုက်ပါတယ်။ဒေါန်ဆန်းစုကြည်နေနဲ့မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးစီးပွားရေးလူမှုရေးကဏ္ဍတွေတိုးတက်အောင်ကြိုးပမ်းမှုတွေနဲ့လူသားချင်းစာနာမှုနဲ့အကူအညီပေးတာတွေအတွက်ဂုဏ်ပြုတဲ့အနေနဲ့ဒီစုကိုပေးရတယ်လို့ HKI အဖွဲ့ဥရောပဆိုင်ရာအကြီးအကဲကနေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနလာရောက်ပြီးတော့စုပေးအပ်စင်မှာပြောကြားခဲ့တာပါ။Helen Keller ဟာမျက်စိလည်းမမြင်နားလည်းမကြားတဲ့မစွမ်းမတန်ဘဝကနေစူးစမ်းမှုနဲ့ခက်ခဲတွေကိုကြော်လွှားခဲ့တယ်လို့လူသားတွေကပါကုန်ကြီးဆောင်ရှောက်ခဲ့သူမို့ဒီလိုအမျိုးသမီးစီကရရတဲ့စုကိုပိုးပြီးတန်ဖိုးထားတယ်လို့စုလက်ခံယူခဲ့တဲ့ဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ Syria မှာ Chattabrin ကကလေးငယ်အများစုပါတဲ့လူ30လောက်တည်ဆုံခဲ့တဲ့အကြောင်းတစ်ကြောင်းကို၄ချောင်းတတ်ခဲ့မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကတောင်းဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုကတမင်ယူရဲလှုပ်ဆောင်တာကရဲ့ဒါသာဖြစ်ဒါဆစ်ရဆွေးမှုတစ်ခုဖြစ်နိုင်တယ်လို့တွင်မှုချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အရင်တရုတ်နိုင်ငံခေါင်းဆောင်ကြီးတွေဖြစ်တဲ့မော်စီတုံးတို့တိန့်ရှောင်ပင်တို့နဲ့ဒန်းတူဖြစ်တဲ့အဓိကခေါင်းဆောင်ကြီးဖြစ်တဲ့လက်ရှိသမ္မတရှီကျင့်ပင်ရဲ့ယာရုကိုတရုတ်ကွန်မြူနစ်ပါတီကနေတိုးမြှင့်ပေးလိုက်ပါတယ်။ပေကျင်းမြို့မှာ၄ရက်ကြာကျင်းပခဲ့တဲ့ကွန်မြူနစ်ပါတီအစည်းအဝေးပွဲအပြီးမှာအခုလိုတတ်မှတ်လိုက်မယ်လို့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပါကစ္စတန်နဲ့အစ္စလမ်ဘတ်မြို့တော်မှာရှေ့သတင်းပတ်တဲ့ကျင်းပဖို့စီစဉ်ထားတဲ့အစိုးရဆန့်ကျင်ချိတဲ့ဆန္ဒပြပွဲတွေမလုပ်အောင်ကြိုးစားတဲ့အနေနဲ့လမ်းမတွေပေါ်မှာနိုင်ငံရေးစုဝေးပွဲတွေအလုံးကိုပါကစ္စတန်အာဏာပိုင်တွေကပိတ်ပင်တားမြစ်လိုက်ပါတယ်။ဥပဒေမဲ့စုဝေးမှုတွေဟာလူမျိုးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိမ့်ချောက်နိုင်တယ်လို့ကာကွယ်တာလို့ပြောပါတယ်
။သတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကနန်းထွေးကြီးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီတောက်ကြနေ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.9နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.